တရုတ်မြန်မာဆက်ဆံရေးနဲ့ပတ်သက်ပြီးတရုတ်အစိုးရနဲ့မြန်မာအစိုးရညှိနှိုင်းပြောဆိုရမှာမြန်မာခေါင်းဆောင်တွေအနေနဲ့လူထုရဲ့အကျိုးစီးပွားကိုထိခိုက်အောင်လှုံ့ဆော်မှာမဟုတ်ဘူးလို့နိုင်ငံရေးလေလာဆောင်ကြည့်သူတွေကပြောပါတယ်တရုတ်မြန်မာနိုင်ငံသားကုံသွယ်ရေးပူအားကောင်းခိုင်မာအောင်လှုံ့ဆော်ဖို့နဲ့တရားဥပဒေစိုးမိုးရေးနဲ့ဒေသဖွံ့ဖြိုးမှုမြင့်တင်ရေးတို့ကိုအရှိန်တိုးလှုံ့ဆော်ဖို့နိုင်ငံခေါင်းဆောင်တွေသဘောတူခဲ့ကြပါတယ်အသေးစိတ်ကိုတော့ဆက်သွယ်မေးမြန်းထားတဲ့မတ်စုမုံကတင်ပြပေးထားပါတယ်ခင်ဗျာ
ဟုတ်ပါတယ်နိုင်ငံတော်ရဲ့တိုင်းပြည်ငံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ဟာတရုတ်နိုင်ငံကိုနိုင်ငံတော်ခီးစဉ်အဖြစ်ဩဂုတ်လ18ရက်နေ့ကနေဩဂုတ်လ22ရက်နေ့အထိ9ရက်တာခီးစဉ်အဖြစ်သွားရောက်နေချိန်မှာပဲတရုတ်သမ္မတရှီဂျင်ပင်တရုတ်ဝန်ကြီးချုပ်လီခါချန်တို့နဲ့တွေ့ဆုံအပြီးဗတ်ဆုံမဟာဗျူဟာမြောက်မိတ်ဖက်ပူးပေါင်းဆက်ဆံဆောင်ရွက်ကြမယ်အကြောင်းတရုတ်မြန်မာနိုင်ငံပူးတွဲကြေညာချက်တရက်ကိုဩဂုတ်လ19ရက်နေ့နေဆွဲနဲ့ထုတ်ပြန်လိုက်ပါတယ်တရုတ်မြန်မာနိုင်ငံကုံသွယ်မှုစီးပွားရေးပူးပေါင်းဆောင်ရွက်ရေးနဲ့နေဆက်ဒေသတရားဥပဒေစိုးမိုးရေးချစ်ချင်ရင်းနှီးမှုတိုးမြှင့်ဖို့အရေးသဘောတူညီခဲ့ကြတဲ့အကြောင်းလည်းထည့်သွင်းဖော်ပြပါဗျ။တရုတ်နိုင်ငံရဲ့တခုတည်းသောရဝန်းတခုတည်းသောလမ်းကြောင်းစီးပွားရေးမှုနဲ့နိုင်ငံအကျိုးတူပူးပေါင်းဆောင်ရွက်မှုမြင့်တင်သွားကြမယ်လို့လည်းဆိုထားပါဗျ။ဒေါက်တာဆန်းစုကြည်ရဲ့ခီးစဉ်အတွင်းနိုင်ငံစီးပွားရေးပူးပေါင်းဆောင်ရွက်မှုတွေအကျိုးရလဒ်ကောင်းတွေပေါ်ထွန်းလာနိုင်ရေးထိပ်တန်းကောင်းဆောင်တွေနဲ့ဆွေးနွေးနိုင်ခဲ့တယ်လို့တရုတ်မြန်မာအရေးကျွမ်းကျင်သူဒေါက်တာလှကျော်စောက VOA မြန်မာပိုင်းကိုအခုလိုပြောပါဗျ။
တော်တော်အောင်မြင်တဲ့ခီးစဉ်လို့ပြောပါတယ်။ဝန်ကြီးကသမရနဲ့တွေ့တဲ့နေရာလဲသမရနှစ်နိုင်ငံလုံးတော်တော်အကျိုးရှိမဲ့ကိစ္စတွေအများကြီးဆွေးနွေးနိုင်တဲ့အတွက်အလုံးပဲဝမ်းသာပါတယ်ဒီကြီးအောင်မြင်လဲအောင်မြင်စေချင်ပါတယ်ဒါမျိုးတွေပြောတာပဲလေဝန်ကြီးချုပ်နဲ့တွေ့တဲ့နေ့တုန်းကတော့စာချုပ်တွေလက်မှတ်ထိုးတာမနေဘူးပြကစားဆောက်လုပ်တာတို့ဘာတို့ညာတို့ပေါ့နော်တော်တော်များများတွေကိုလက်မှတ်တွေထိုးတာတွေ့တယ်ပမာပြည့်ရဲ့စီးပွားရေးဥမော်လာဖို့တရုတ်အငင်းကြီးတွေဝင်ဖို့တရုတ်ပြည်ကစီမံကိန်းတွေတော်တော်များများဝင်လာဖို့ဒေါက်ဆန်းစုကြည်ကပြောဆိုင်ခဲ့တဲ့ချက်တွေရှိရတာ
ဒေါက်ဆန်းစုကြည်ရဲ့တရုတ်ခီးစဉ်အတွင်းအများပြည်သူစိတ်ဝင်စားတဲ့မြစ်ဆုံကိစ္စအပါအဝင်တရုတ်နိုင်ငံရဲ့မြန်မာနိုင်ငံတွင်းရင်းနှီးမြှုပ်နှံထားတဲ့လက်ရှိစီမံကိန်းတွေနဲ့ပတ်သက်ပြီးပြည်သူအများမျှော်လင့်သလိုဆောင်ရွက်နိုင်ခဲ့ပါသလားဆိုတာကိုတော့ဒေါက်တာလှကျော်စောကအခုလိုသုံးသပ်ပါတယ
်ဒီလိုကျွန်မတို့ကတော့ဒေါက်ဆန်းစုကြည်ရဲ့ NLD အစိုးရရဲ့လုတ်ပိုင်ခွင့်အခြေခံပေါ်မှာမူတည်တယ်သူကစစ်ဆက်ပြီးတော့အာဏာခွဲဝေပြီးယူပြီးတော့တက်လာတဲ့အစိုးရဒါကြောင့်မလို့သူလုတ်ချင်တဲ့လောက်အကုန်လုတ်နိုင်ရင်မှလုတ်နိုင်အားလုံးကပြည်သူလူထုအကျိုးစီးပွားကြည့်ပဲလို့ပြောလို့ရကြမှာရမယ်။သို့တော်လည်းဗမာပြည်မှာအဆက်ဆက်အစိုးရတွေနဲ့ဆိုင်ရင် NLD အစိုးရအနေနဲ့ဗမာပြည်သူတွေအတွက်အကျိုးတစုံတရာရှိတဲ့အခြေအနေကိုဖန်တီးနိုင်လိမ့်မယ်၊ရယူနိုင်လိမ့်မယ်လို့တော့ကျွန်မထင်နေပါတယ
်။တရုတ်မြန်မာနိုင်ငံပူးပေါင်းဆောင်ရွက်ကြမယ်အထက်အဓိကဖော်ဆောင်မှာကတော့နိုင်ငံနယ်စပ်ဒေသတွေမှာတရားဥပဒေစိုးမိုးရေးနယ်စပ်ဒေသတည်ငြိမ်လုံခြုံရေးခိုင်မာအောင်ပူးပေါင်းဆောင်ရွက်ဖို့သဘောတူခဲ့ကြပါတယ်။နောက်မြန်မာနိုင်ငံရဲ့လက်ရှိဖော်ဆောင်နေတဲ့ငြိမ်းချမ်းရေးဖြစ်စဉ်မှာလည်းတရုတ်နိုင်ငံဘက်ကကူညီထောက်ခံအားပေးမယ်လို့ကတိပေးပြောဆိုတဲ့အပေါ်ကချင်ကောင်းဆောင်တူဦးဖြစ်တဲ့ဒေါက်တာတူဂျာကလည်းကြိုဆိုပါတယ
်။တရုတ်နိုင်ငံကကျွန်တော်အင်္ဂလိပ်နိုင်ငံကြီးတဲ့နိုင်ငံဖြစ်တယ်လေ။ဒါကြောင့်မလို့အဲ့ဒီမှာတရုတ်နိုင်ငံရဲ့လက်ရှိဖော်ပြတူအနေနဲ့လည်းဒါတနေတဲ့ဘက်ကနေအပေးကူညီမှုရှိလို့ရှိတော့အများကြီးပူကောင်းတာပေါ့ဆွေးနွေးကြလို့တို့အဓိကလည်းတနေကချစ်ကြည်ရဲ့အဓိကထားမှာပါဒါကြောင့်မလို့အောင်မြင်တဲ့ခင်းစဉ်ပြရဖြစ်မယ်လို့မျှော်လင့်ပါတယ်ကျွန်တော်နိုင်ငံရဲ့ပြည်ထောင်ချမ်းရေးပေါ်မှာကျွန်တော်နိုင်ငံကနေအစိုးရအနေနဲ့မှာတနေဆုံးကူညီပံ့ပိုးနိုင်ဖို့ဒီသူဘက်ကတနေတဲ့ဘက်ကပေါ့ဗျာဒါကြီးဆွေးနွေးလာခဲ့မယ်လို့ယူဆပါတယ်ဗျာ
တရုတ်နိုင်ငံအနေနဲ့မြန်မာနိုင်ငံရဲ့ဆင်းရဲနွမ်းပါမှုလျှော့ချရေးလူနေမှုအဆင့်တန်းမြင့်တင်ရေးနဲ့အလုပ်ကိုင်အခွင့်အလမ်းဖန်တီးပေးနိုင်ရေးကုံသွေးရေးနဲ့ရင်းနှီးမြှုပ်နှံမှုမြင့်တင်ရေးတွေအတက်လည်းမြန်မာနိုင်ငံနဲ့တရုတ်နိုင်ငံတို့လက်တွဲဆောင်ရွက်သွားကြမယ်ဆိုတာကိုလည်းနှစ်နိုင်ငံပူးတွဲကြေညာခဲ့ပါတယ်ဒေါက်ဆန်းစုကြည်ရဲ့တရုတ်နိုင်ငံခီးစဉ်တွင်မှာတရုတ်ဆိုးရခေါင်းဆောင်မိုင်းဒီဘက်ကလူလူလာလာနဲ့ခံခံနာနာကြိုဆိုခဲ့တယ်လို့တရုတ်သတင်းမီဒီယာတွေဘက်ကလည်းဒေါ်စုခီးစဉ်နဲ့ပတ်သက်ပြီးအကောင်းမြင်မျှော်လင့်မှုနဲ့သုံးသပ်ကြတယ်လို့လည်းဒေါ်လှကျော်စောကပြောပါတယ
်တရုတ်မီဒီယာတွေကတော့စလာမယ်ဆိုကြတဲ့တော်တော်ကိုကြိုဆိုကြတာသူတို့သိကျင်တတ်တာကကျွန်မလည်းအချိန်ကြီးတော့ပြောပြပါပြီ။ဒေါက်တာဆန်းစုကြည်ကိုသူတို့ကသိထားတာကအနောက်တိုင်းဒီမိုကရေစီကိုလက်ခံကျင့်သုံးတဲ့နိုင်ငံရေးသမားတွေသိထားတာဖြစ်တာပေါ့။အဲ့ဒီနိုင်ငံတွေကိုအရင်မသွားဘဲနဲ့တရုတ်ကိုအရင်လာခဲ့တာကိုလည်းသူကတော်တော်ကြည့်ကြည့်တယ်။တော်တော်လေးလည်းသဘောကျတယ်။ဒါတွေကဘာလို့ပြလဲဆိုတော့တဲ့ဒေါက်တာဆန်းစုကြည်ဟာသဘောတရားရေးတဲ့နော်အယူဝါဒရေးရတဲ့ အဓိကအားဖြင့်လက်တွေ့အကျိုးစီးပွားကိုကြည့်ပြီးပမာပြည်ရဲ့အကျိုးစီးပွားပမာပြည်စီးပွားရေးငလန်ထူဖို့အတွက်အဓိကကူညီနိုင်တဲ့နိုင်ငံကိုလာတာပဲဖြစ်တယ်အဲ့လိုရေးထားတာတွေ့ရပါတယ်
တရုတ်သမ္မတကိုမြန်မာသမ္မတဦးထင်ကျော်ကမြန်မာနိုင်ငံကိုလာရောက်ဖို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ကနေတဆင့်ဖိတ်ခေါ်ခဲ့တယ်လို့တရုတ်ဝန်ကြီးချုပ်ကလည်းမြန်မာနိုင်ငံကိုလာရောက်ဖို့ဖိတ်ကြားခဲ့ပါတယ်။ဒေါင်ဆန်းစုကြည်ဟာဒီကနေ့စနေနေ့ဩဂုတ်လ20ရက်နေ့မှာတော့ပေကျင်းမြို့ကနေရန်ရှိပြည်နယ်ကိုသွားရောက်လှေ့လာနေပါတယ်။ဩဂုတ်လ21ရက်နေ့မှာတော့ဒေါင်ဆန်းစုကြည်ရဲ့တရုတ်နိုင်ငံခီးစဉ်အဆုံးသတ်မှာဖြစ်ပါတယ်ရှင်။